ရုရှားတပ်တွေဆေးထိန်းချုပ်ထားတဲ့ယူကရိန်းနယ်မြေထဲမှာရုရှားဘက်ကရွေးကောက်ပွဲကျင်းပမှာပေါ်ကုလသမဂ္ဂစိုးရင်ကြောင်းနဲ့တင်းမာမှုတွေပုံမမြင့်တက်လာနိုင်တဲ့ဘယ်လောက်ရမျိုးကိုမဆိုရှုံချကြောင်းတောက်ကြာနေမှာပြောလိုက်ပါတယ်ယူကရိန်းကရုရှားသိမ်းပိုက်ထားတဲ့ဒေသတွေမှာဒီရွေးကောက်ပွဲလို့ခေါ်တဲ့ဖြစ်စဉ်မျိုးရုရှားဘက်ကလုပ်ဖို့တရားဝင်အကြောင်းပြချက်မရှိဘူးလို့ကုလသမဂ္ဂလက်ထောက်အတွင်းမှူးချုပ်မီရိုစလက်ယန်ကလုံခြုံရေးကောင်စီမှာပြောပါတယ်နိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်မှာရုရှားဟာသိမ်းပိုက်ထားတဲ့နယ်မြေတွေမှာလုံးဝတားမြစ်မထားဘူးဆိုရင်ယူကရိန်းရဲ့ဥပဒေတွေကိုလေးစားလိုက်နာဖို့တာဝန်ရှိကြောင်းကိုလည်းထပ်မံတောင်းဆိုလိုက်ပါတယ်။မနစ်ကရုရှားသိမ်းထားတဲ့ Donetsk, Kherson, Luhansk, Zaporizhia ဒေသတွေမှာရုရှားဘက်ကဖန်တီးလိုက်တဲ့ပါလီမန်လွှတ်တော်တွေနဲ့ Municipal အုပ်ချုပ်ရေးအတွက်စက်တမ8ရက်ကနေ10ရက်ထိရွေးကောက်ပွဲကျင်းပမယ်လို့ကြေညာထားတာပါ။ယူကရိန်းဘက်ကတော့အထူးအောင်ရွေးကောက်ပွဲရလဒ်ကိုဘယ်တော့မှအသိမှတ်မပြုဘူးလို့ပြောပြီးရုရှားဘက်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့နိုင်ငံတကာသုံးပိုင်းကိုတိုက်တွန်းခဲ့ပါတယ်။ရုရှားဘက်ကဒီနယ်မြေတွေကိုရုရှားပိုင်ဖြစ်သိမ်းပိုက်တာကိုနိုင်ငံတကာကလည်းအသိမှတ်မပြုဘဲမနစ်အော်တိုဘာလတုန်းကကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ရမှာကန့်ကွက်မဲ133မဲထောက်ခံမဲ9မဲနဲ့တခနဲ့စန့်ကျင်ခဲ့ကြတာပါ။အခုရွေးကောက်ပွဲလုပ်ငန်းစဉ်တစ်ကလည်းရုရှားဘက်ကတရားဝင်ကြိုးပမ်းနေတာဟာငြိမ်းချမ်းရေးအလားအလာကိုပုံမထိခိုက်စေချောင်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကသတိပေးထားပါရမညာ။